မြန်မာနိုင်ငံမှာလူသိများတဲ့တေးသချင်းအများအပြားကိုရေးသားခဲ့တဲ့တေးရေးဆရာနိုင်မြန်မာအသက်68နှစ်မှာကွယ်လွန်သွားခဲ့ပါတယ်။ရန်ကုန်တိုင်းတညင်မြို့နေအိမ်မှာဒီကနေ့မနက် 8:00 ကနှလုံးရောဂါနဲ့ဆုံးမသွားတာလို့ဇနီးဖြစ်သူကပြောပါတယ်။1980-1990ပြည့်နှစ်ပိုင်းတွေတုန်းကကင်ဆာတည်ဆိုခဲ့တဲ့ဒုနကိုတိုင်းပြည်လွှမ်းမိုးတည်ဆိုခဲ့တဲ့ရင်တွင်းမေစိုးလင်တွင်တည်ဆိုခဲ့တဲ့ဒုံရညစားတဲ့လူကြိုက်များတဲ့သချင်းအများပြားကိုတေးရေးနိုင်မြန်မာရေးသားခဲ့တာပါ1988ခုနှစ်မြန်မာနိုင်ငံတဝန်းဖြစ်ခဲ့တဲ့လူလူအောင်ကြွားမှုဖြစ်တဲ့အချိန်မှာလဲသူရေးသားခဲ့တဲ့ကဘာမကြည့်ဘူးဆိုတဲ့သချင်းကလည်းအခုအချိန်ထိလူလူလှုပ်ရှားမှုသချင်းတစ်ပုဒ်ဖြစ်နေတဲ့သမိုင်းတွင်ခဲ့ပါတယ်2021ခုနှစ်စစ်တပ်အာဏာသိမ်းပြီးကတည်းကပြည်သူလူထုကြားမှာကြုံတွေ့နေရတဲ့အခက်အခဲကိုလူသိရှင်ကြသူဝေဖန်ပြောဆိုလေးရှိပါတယ်သူရဲ့သားဖြစ်သူအဆိုတော်ဗျူဟာကတော့စစ်ကောင်စီက2023ခုနှစ်မှာထောင်နဲ့နှစ်20ချမှတ်ထားပါတယ်ဖေဖော်ဝါရီလ9ရက်နေ့ကျရင်တော့ရန်ကုန်မြို့ရေဝဲတုတ်တန်မှာတကြိုမှာဖြစ်ပါတယ်ရှင်